မင်္ဂလာပါခင်ဗျာစူရိုင်းက30ရက်ပြည်တင်အခြေစိုက်တက်လီဂရက်သတင်းစာမှာရခိုင်ပြည်နယ်အတွင်းလုံခြုံရေးပုံမဆိုးဝါးလာနေတဲ့အခြေအနေတွေနဲ့ပတ်သက်တဲ့သတင်းဆောင်မတစ်ပုဒ်ဖော်ပြခဲ့ပါတယ်မြန်မာတပ်မတော်အကြီးအကဲကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမေအောင်လှိုင်ကနိုင်ငံတွင်းကလက်နက်ကင်အကြမ်းဖက်အဖွဲ့တွေကိုအားကောင်းတဲ့အင်အားစုတွေကကြောတောက်နောက်ခံပြုပေးနေတယ်လို့တွဲဆုံမေးမြန်းမှုတစ်ခုမှာပြောဆိုခဲ့ပါတယ်အဲ့ဒီမှတ်ချက်စကားဟာလက်နက်ကင်ပြစ်ပခတ်ကြောင့်ဒေသခံတွေနေရာရွှေ့ပြုံးနေကြရပြီးတရုတ်နဲ့အိန္ဒိယကစီပေါ်ရေးလုပ်ငန်းအခြေခံအဆောက်အအုံတွေတိစောက်နေတဲ့ရခိုင်ပြည်နယ်ရဲ့နောက်ခံအခင်းအကျင်းမှာပြောဆိုခဲ့တာပါတက်မတော်ပြောခွင့်ရသူဗိုလ်မှူးချုပ်ဇော်မင်းထွန်းကလည်းအားကောင်းတဲ့အင်အားစုတွေဆိုတာရခိုင်တပ်တော် AA နဲ့အာဆာခေါ်ရခိုင်ရိုဟင်ဂျာကက်တင်ရေးတပ်တွေကိုဆူလိုတာဖြစ်ကြောင်းရှင်းလင်းခဲ့ပါတယ်တွဲဆုံမေးမြန်းမှုမှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကနိုင်ငံတွေရဲ့အမည်ကိုထုတ်ဖော်မပြောခဲ့ပေမဲ့သတင်းတချို့ကတော့ AA အပါအဝင်မြန်မာနိုင်ငံတွင်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအတွင်းတရုတ်လက်နက်တွေရရှိသုံးစွဲနေတာကိုရည်ညွှန်းပြောဆိုတာဖြစ်ကြောင်းလာအိုလိုအိန္ဒိယနိုင်ငံတွေရောက်နေပြီးတော့တဆင့်မြန်မာနိုင်ငံတွင်းကိုတရုတ်လက်နက်တွေရောက်ရှိသွားတာဖြစ်ကြောင်းဖော်ပြကြပါတယ်။တစ်ချိန်တည်းမှာတရုတ်ဟာမြန်မာတပ်မတော်အတွက်လည်းလက်နက်ထောက်ပံ့ရေးအသက်သွေးကြောကြီးဖြစ်နေပြန်ပါတယ်။တရုတ်အပြင်တခြားနေရာတွေကနေလက်နက်ရရှိဖို့ကြိုးပမ်းခဲ့ပေမဲ့နောက်ဆုံးမှာတော့တရုတ်စီကပဲဆက်လက်ပြီးတော့ဝယ်ယူနေရတာဖြစ်ပါတယ်တဲ့။2019ရိုဟင်ဂျာပြဿနာမှာလဲမြန်မာအပေါ်ကုလသမဂ္ဂလူညုံရေးကောင်စီကအရေးယူမဲ့ကိစ္စကိုတရုတ်ကကာကွယ်တားဆီးပေးခဲ့ပါတယ်။နော်ကိုရီးယားအပါအဝင်တခြားကျန်တဲ့အာရှမဟာမိတ်တွေအပေါ်တရုတ်ကသွေးဝိုက်တဲ့နီးနဲ့ဩဇာလွှမ်းဖို့ကြိုးပမ်းနေတာလည်းဖြစ်ပါတယ်။ဒါပေမဲ့မြန်မာအပေါ်မှာတော့သွေးဝိုက်လို့ရောဓာတ်ရိုက်ပါဩဇာလွှမ်းနေပါတယ်။မြန်မာငြိမ်းချမ်းရေးကိစ္စမှာလဲတခြားနိုင်ငံတွေဝင်လာတာတရုတ်ကမကြိုက်ပါဘူး။ရခိုင်ပြဿနာကတောင်နိုင်ငံတကာပြဿနာအဖြစ်မခံပါဘူး။ရခိုင်ဒေသဟာအိန္ဒိယနဲ့တရုတ်တို့ပထဝီနိုင်ငံကြီးအရာအရေးပါတဲ့နေရာဖြစ်လာပါတယ်။2013ခုနှစ်မှာမိုင်980ကျော်ရှိတဲ့တရုတ်မြန်မာရေနံနဲ့သဘာဝတန်းွေပိုက်လိုင်းတိုးတန်းခဲ့ပြီးတော့2019မှာစတင်ပြီးတော့ပို့လွှတ်ခဲ့ပါတယ်။ဒီနှစ်ဇန်နဝါရီလအတွင်းတရုတ်သမ္မတရှီကျင်းဖင်မြန်မာနိုင်ငံကိုလာရောက်တဲ့ပတ်စဉ်အတွင်းမှာပဲကြောက်ဖြူရေနဲ့စိတ်ကန်းနဲ့အထူးစီပေါ်ရေးဆောင်အပါအဝင်နှစ်နိုင်ငံသဘောတူညီချက်တွေကြေညာခဲ့ပါတယ်။အိန္ဒိယကလည်းရခိုင်ပြည်နယ်အတွင်းကလတန်စီမံကိန်းမှာအကြီးအကျယ်ရင်းနှီးမြှုပ်နှံနေတာဖြစ်ပါတယ်။အိန္ဒိယမြန်မာတည်ယူပို့ဆောင်ဆက်သွယ်ရေးစီမံကိန်းမျိုးစုံကြောင့်လည်းကလကတ္တာနဲ့စစ်တွေကြားခရီးလမ်းကတူတုံမြန်ဆန်ရေဂူလာတော့မယ်လို့ဆောင်းမကဆိုပါတယ်။ဇူလိုင်လ30ရက်ဖိလစ်ပိုင်အခြေစိုက်ရပလာတင်မှာတော့ဖိလစ်ပိုင်နဲ့မြန်မာရဲ့ကျန်းမာရေးစောင့်ရှောက်မှုအခြေအနေနဲ့ပတ်သက်တဲ့ဆောင်းမတစ်ပုဒ်ဖော်ပြခဲ့ပါတယ်။အရှေ့တောင်အရှနိုင်ငံတွေထဲမှာဖိလစ်ပိုင်နဲ့မြန်မာရဲ့ကျန်းမာရေးစောင့်ရှောက်မှုအခြေအနေဟာစိုးရင်ပွဲအနေထားမှာရှိနေတယ်လို့ကုလသမဂ္ဂကဇူလိုင်30ရက်ကြာသပတေးနေ့ကအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်။အထူးသဖြင့်အခုလိုကိုဗစ် -19 ဗိုင်းရပ်စ်ကူးစက်မှုကာယောဂါကာလမှာပိုပြီးတော့စိုးရင်စရာဖြစ်နေပါတယ်တဲ့။ကမ္ဘာတစ်ဝန်းကိုရိုနာကိုဗစ်ဗိုင်းရပ်စ်ကူးစက်မှုမတိုင်ခင်ကတည်းကဖိလစ်ပိုင်မှာပြည်ပခတ်တွေသဘောဝဘေးတွေကြုံတွေ့နေရတာပါ။ဖိလစ်ပိုင်ရဲ့ကျန်းမာရေးစောင့်ရှောက်မှုအခြေအနေကိုကြည့်ရင်လူတစ်သောင်းမှာတူနာပြုတ်နဲ့ဝန်ဆွဲစရာမှနှစ်ယောက်စီသာရှိလို့အရှေ့တောင်အရှေ့ဆက်တဲ့နိုင်ငံမှာအနေဆုံးဖြစ်ပါတယ်။ဒေသတွင်းမှာကျန်းမာရေးအဆင့်အမြင့်ဆုံးဖြစ်တဲ့စင်ကာပူမှာလူတစ်သောင်းအတွက်သူနာပြည့်နဲ့ဝန်ဆွဲဆရာမ82ဦးရှိပြီးမြန်မာမှာတောင်10ဦးရှိတယ်လို့ဖော်ပြပါတယ်။ဒါ့အပြင်ဖိလစ်ပိုင်သူနာပြည့်တွေဟာလောကလစာနဲ့လုပ်ငန်းခွင်အခြေအနေပို့ပြီးတော့ကောင်းတဲ့နိုင်ငံတွေကိုပြောင်းရွှေ့သွားနေကြတာလည်းဖြစ်ပါတယ်။ဖိလစ်ပိုင်နဲ့မြန်မာကျန်းမာရေးဝန်ဆောင်မှုအခြေအနေကိုကြည့်မယ်ဆိုရင်ဖိလစ်ပိုင်မှာလူတစ်သောင်းအတွက်စစ်ရုံကရင်10လုံးသာရှိပြီးမြန်မာမှာလူတစ်သောင်းအတွက်စစ်ရုံကရင်9လုံးသာရှိတယ်လို့လည်းဖော်ပြထားပါတယ်။ဇူလိုင်လ29ရက်နေ့ကတော့ဖိလစ်ပိုင်သမ္မတဒူတာတေးကနိုင်ငံတော်အခြေပြတ်မင်ကွန်းပြောကြားခဲ့ရမှာကိုရိုနာကိုဗစ်ဗိုင်းရပ်စ်ခုခံတိုက်ဖျက်ရေးနဲ့ပတ်သက်လို့ထည့်သွင်းပြောဆိုသွားတာမတွေ့ရဘူးလို့ဆောင်းပါးမှာဖော်ပြပါတယ်ခင်ဗျာ။